ရခိုင်ပြည်နယ်အတွင်းမှာအမ်းမြုံနယ်ထဲမှာလမ်းလုံးကျုံရေးယူထားတဲ့တပ်မတော်ရင်တန်းလမ်းကြောင်းကိုတနင်္လာနေ့ညကမိုင်းခွဲတက်ခိုက်ခံခဲ့ရပါတယ်။အဲ့ဒီဖြစ်စဉ်မှာထိခိုက်ဒဏ်ရာရတာမျိုးတော့မရှိခဲ့ဘူးလို့တပ်မတော်ဖက်ကရောဒေသခံတာဝန်ရှိသူတွေကပါပြောပါတယ်။စီရီပတိပခတင်းမာနေတဲ့ရခိုင်ပြည်နယ်တဲမှာအခုလိုမျိုးတိုက်ပွဲဖြစ်တဲ့နေရာတွေပိုးပြီးတော့ကျေလာတာကြောင့်ဒေသခံတွေပိုးပြီးတော့အခက်ကြုံလာနိုင်တယ်ဆိုတဲ့ဆိုရင်မှုလေးမျိုးလည်းရှိပါတယ်။ဒီအကြောင်းမျိုးအထောင်ချိဆိုင်တရင်တော့နိုင်ကုန်းအိမ်ကတရင်ပေးပို့ထားပါတယ်။
ရခိုင်ပြည်နယ်လည်းပိုင်းအမ်းမြုံနယ်တွင်အမ်းနဲ့ကြောက်သောကာလမှာလမ်းလုံးကျုံရင်းယူထားတဲ့တပ်မတော်ရင်နှန်းကိုကြည့်ရပြီးသနင်္လာနေ့ကမိုင်းခွဲတိုက်ခဲ့တဲ့ဆိုတာတပ်မတော်တရင်မှန်တန်ကြားရေးခွဲဆွဲဘက်တွင်မှုဘုံမှုချုပ်စော်မင်းထွန်းက VOA ကိုအခုလိုအတည်ပြုပြောဆိုပါတယ်
ဒီကွာကနေရနေတော့ငါညပိုင်းမှာအဲ့မှာတို့လမ်းလုံးကြုံကြီးလုံရရှိရဲအာလမ်းလုံးကြုံကြီးလုံနေတဲ့အဖွဲ့လေးရှိရဲလမ်းလုံးကြုံလုံတဲ့အဖွဲ့လေးကိုမိုင်းခွက်ပြီးတိုက်တာရှိတယ်ဒီကြီးခွက်ပဲဒီခွက်ပဲဟုတ်အဲ့နဲ့ကြောက်တော့ဇာကားလမ်းမှာဖြစ်တာတိုင်ရရမှုတော့ဘာညာမရှိပါဘူးပြိခိုက်ကြဆုံးမှုနှစ်ဖက်တော့မရှိဘူးလို့ပြရတယ်
အမ်းမြုံနယ်နောက်ဘက်မန္တလေးကွာမှာဖြစ်ခဲ့တဲ့အခုခြေကြမ်းနဲ့ပတ်သက်ပြီးအဲ့ဒီနေရာနဲ့တိတ်မဝေးတဲ့ကစုကန်ချေးရွာအုပ်ချုပ်ရေးမှူးဦးခင်တန်းကခုလိုပြောပါတယ
်။မနေ့က၈နာရီခွဲလောက်ပေါ့။ပေါ့ပောက်ကွဲတန်းကြားတယ်ပေါ့ပြစ်ခတ်တန်းလေးတွေကြားနေကြတယ်ပေါ့ဒီရွာမှာ20ဝန်းကျင်လောက်ပါပဲ။ရင်းနှန်းကိုတိုက်ခိုက်ကြနေတူတယ်။တိုက်ခိုက်ကြဆိုတော့လည်းဘယ်လိုပုံစံတိုက်ခိုက်ကြဆိုတော့မသိဘူးလေနားမလည်ဘူး။ပထမဆုံးမှာဖြစ်ခိုက်မှုပါညာတော့ဘာမှမရှိဘူးဗျာ။
အမ်းမြုံနယ်အုပ်ချုပ်ရေးမှူးဦးပုဂ္ဂိုလ်မြတ်ကတော့မိုင်းခွဲတိုက်ခတ်တဲ့နေရာကိုမိုင်းတိုင်အမှတ်နဲ့တကွအသိကျဆင်းရတယ်လို့အထင်ရှိသွားပြီးနောက်ပိုင်းဒီကနေ့အချိန်ကြီးတည်ငြိမ်နေတယ်လို့ပြောပါတယ်
ဖြစ်တဲ့နေရာကတော့ကျွန်တော်တို့ရေကုန်စစ်တွေလက်ဒီပုံနဲ့အံကြလက်လမောင်းကြီးရောကစုရတရားရှောက်ချုပ်ကြီးရောအနီးမိုင်းနယ်စပေးပြေဆောင်လေးလာဖြစ်တာပါကျစ်တဲ့ချိန်လေးကတော့အားမီစစ်ပြေငါးခုဖြတ်သွားတယ်ဘုံကွဲတဲ့နေရာအနေနဲ့ဖြတ်သွားပြီး15မိနစ်ကျမှဘုံတလုံးကွဲတယ်ဖြတ်ပြီးတော့ဘုံတလုံးကွဲတယ်ဒီလူထိရရတရားရှိလို့လောကမရှိပါဘူးဘုံတော့ကြားတဲ့အခါမှာပြက်လုံးကြီးတက်ကနေပြီးတော့အဲ့နေရာကိုတက်ရှင်းနေတာပါအခုမင်းကဆိုင်ကဖြင်းပြင်းပြတဲ့ကားတို့ရေကြီးရေလက်အစလုံးပုံမှန်လေးတော့လာလေးရှိပါတယ်ဗျ
ဒီကန်ကြီးနဲ့လက်ပိုင်းကအမ်းမြုံနယ်ဟာအနောက်ပိုင်းကစစ်ဌာနချုပ်တည်ရှိတဲ့မြို့ဖြစ်ပြီးအခုလိုတိုက်ခိုက်မှုဖြစ်စီမျိုးပရမောက်ဆုံးကြီးဖြစ်တာလို့ဒေသခံတွေကပြောပါတယ်။ဒီလိုမိုင်းခွဲတိုက်ခိုက်တဲ့ခြေကနဲ့ပတ်သက်ပြီးရခိုင်တပ်မတော် AA ဘက်ကိုဆက်တွယ်မြင်းမြန်းရမှာတံကြားရေးတာဝန်ခံခိုင်တုကကသူမသိသေးဘူးလို့ပြောပါတယ်။ AA နဲ့တပ်မတော်တို့ကြားဗူရီတောင်ရတိတ်တောင်မောင်တော်ကြောက်တော်နဲ့ဘုံလူကျွန်းမြို့နယ်တွေမှာတိုက်ပွဲတိုက်ပွဲတွေဖြစ်နေရကအခုလိုပြည်နယ်ပြင်ပိုင်းအမ်းမြုံနယ်ထိရောက်လာတဲ့အပေါ်မှာဒီခိုင်ပြည်နယ်ရတာပြည်ခန့်တိုက်ခိုက်မှုစောင့်ကြည့်ရေးဖွဲ့ဝင်ကုစောဝင်းကခုလိုတုံ့သက်ပါတယ်
။အားမြို့လေကတော့အလေးဆက်တာရှိပိုးမှန်တယ်ပေါ့ရခိုင်ကြီးကအလေးမှန်တယ်။ကျင်းရဲ့အခြေအနေကတော့ကျင်းမျက်နှာတွေအများကြီးကျေလာမယ်ဒီကပိုပြီးတော့ကျေလာအောင်မယ်ဆိုရင်မဖက်အခြေအနေနဲ့အဲ့လိုကျင်းမျက်နှာတွေကြီးပြင်းလာပြီဆိုရင်ပြည်သူတွေဆက်ကြည့်ဖြစ်မယ်ပြည်သူတွေဒုက္ခရောက်မယ်ရှားဝတ်နေအညာရေးကျင်းမာရေးကလေးတွေတို့ပက်ချီလိုကအစားအကစရများများကြီးချိန်ပါမယ်
ဒီတော့တွင်ပါပဲအေးအေးပါဝင်မြန်မာမျိုးရသင်မှုကတဲ့မဟာမိတ်ကမတော် MNDUE သခင်လူလိုက်ရေးကမတော် KNU နဲ့တန်မျိုးရလူမျိုးရေးကမတော် TNL စတဲ့တနက်ကန်ဖွဲ့လေးဖွဲ့ရဲ့ Facebook ဆွေးနွေးတာကိုပိတ်လိုက်တယ်လို့ Facebook ကုမ္ပဏီကဖေဖော်ဝါရီလ9ရက်နေ့မှာသတင်းထုတ်ပြန်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ AA ရဲ့သဘောထားကိုကြံကြားရေးတာဝန်ခံခိုင်တုခကခုလိုပြောပါတယ
် Facebook ကဟိုပိတ်လိုက်တဲ့ကိစ္စလားကျွန်တော်လည်းသိတယ်ကြည့်ကျွန်တော်ရဲ့ကျွန်တော်ပိုက်ကျွန်တော်မြင်လာတော့ Facebook ရမြော်တယ်လို့ပြောမှတဲ့ဒီမှာအစိုးရကနေပြီးတော့ဒါပြရပေးပြီးတော့ဟိုလုံးတဲ့သဘောမျိုးလို့ကျွန်တော်တို့မြင်တယ်ကျွန်တော်တို့ဟိုလည်းဒီဆက်ကြမှုအတွင်းကြီးကိုမှပြည်သူလူထုမှန်မှန်ကန်ကန်သိဖို့အတွက်ဒီကနေ့နေပြီးတော့လောက်ထားတဲ့ဥစ္စာတွေ Facebook ကနေပြီးတော့အစိုးရတွေရဲ့ဆွေးနွေးခံတက်တယ်လားတော့ဒီအစိုးရကဒီမျိုးတွေဆက်တာ Facebook ကဘယ်ရောက်ပြီးပြီးတော့ဆိုတဲ့ဥစ္စာကတော့ဒါမျိုးခွန်သိကြတော့ဖြစ်တာပေါ့ကွာ
လက်ရှိမှာမြန်မာသမ္မတဘက်ကရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်မှာစစ်အာဏာတွေပုံပြီးချက်ဖမ်းနေတာကြောင့်တိုက်ပွဲတွေဆက်ပြီးပြင်းထန်လာမဲ့အခြေအနေရှိတယ်လို့အရက်သားပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးအဖွဲ့ကနေသုံးသပ်ထားပါတယ်ခင်ဗျာ